NLD Party ကကုထတော်ဆန်းစုကြည်ကအမျိုးသားပြန်လည်တင်မြဲရေးအတွက်တမရကာကွယ်ရေးဦးစီးချုပ်တခါပြောင်စုလွှတ်တော်နာယကတို့နဲ့တွေ့ဆုံဆွေးနွေးဖို့အတွက်တောင်းဆိုထားတယ်လို့ပြောပါတယ်။ဒါနဲ့ပတ်သက်ပြီးတော့တမရဘက်ကဘယ်လိုသဘောထားရှိပါလဲရှင်။ဝန်ကြီးပါများတည်ထားတာရှိပါလဲရှင်။နောက်ပြီးဒီတွေ့ဆုံဆွေးနွေးမှုကဒီအလုံးပေါ့လေလေးပွင့်ဆိုင်တွေ့ဆုံဆွေးနွေးမှုဖြစ်မလားရှင်။ဝန်ကြီးတို့ဘယ်လိုများတည်ထားတာရှိလဲရှင
်။ပထမဆုံးကအဲဒီစာမှာတောင်းဆန်းစုကြည်ရဲ့စာထဲမှာတော့လေးပွင့်ဆိုင်တို့ညီညွတ်ထားတာမရှိပါဘူး။နောက်ပြီးတော့သူရဲ့တွေ့ဆုံခြင်းနဲ့ဆိုတဲ့စာကတဦးချင်းစီကိုလိမ့်မှုပြီးတော့တွေးပို့ထားတဲ့အတွက်ကြောင့်မလို့တယောက်ချင်းနဲ့တွေ့ဆုံခြင်းနဲ့သဘောထားလို့ကျွန်တော်တို့စဉ်းစားမိတာရှိပါတယ်။နေ့ကတော့အဲ့ဒီအနေနဲ့ပတ်သက်လို့သမရကြီးကသူ့ရဲ့နိုဝင်ဘာလ6ရက်နေ့မိခွန်းမှာတည်းကရွေးကောက်ပွဲအလွန်ကာလမှာဂျာကာလာတည်ငြိမ်အေးချမ်းရေးအတွက်နိုင်ငံရေးအင်အားစုနဲ့ဆွေးနွေးပါမယ်လို့ပြောထားခဲ့ပြီးဖြစ်ပါတယ်။ဒါကြောင့်မလို့လောလောဆယ်တော့ကျွန်တော်တို့ဒီနေ့မှာအကြောင်းပြန်ကြားထားတာကတော့တရားစီရွေးကောက်ပွဲကော်မရှင်ရဲ့ဒီကောက်ဘောဆိုင်ရာလုံထုံးလုံးကြီးပြီးပြီဆိုတဲ့အချိန်မှာကျွန်တော်တို့တွေ့ဆုံနိုင်ရေးအတွက်ညှိနှိုင်းဆောင်ရွက်ပါမယ်လို့အကြောင်းပြန်ထားပါတယ်
။ဟုတ်ကဲ့ဆိုရွေးကောက်ပွဲဆိုင်ရာလုံထုံးလုံးကြီးတွေကဒီသူတို့ကတော့ဒီလာမယ့်ဒီနှစ်ပတ်အတွင်းမှာအပြီးကျင်ညာမယ်ပြောရဲဆိုတော့လာမယ့်နှစ်ပတ်ပြီးတာနဲ့တွေ့ဆုံမှုအစီအစဉ်ရှိနိုင်ပါသလားရှင်
။ဟောရလက်တွေထွက်လာပြီဆိုလို့ရှိရင်တော့ကျွန်တော်တို့ကရလက်တွေပေါ်မူတည်ပြီးတော့မှသမရာကြီးနဲ့တော့ဆန်းစုကြာမှာပြန်နေညှိနှိုင်းမယ်လို့ပဲကျွန်တော်နားလည်ပါတယ
်။ဟုတ်ကဲ့ဆိုတော့ရလက်တွေပေါ်မူတည်ပြီးတော့ဆိုတဲ့အခါကျတော့ဟိုဘလို့ရလက်မျိုးတွေအထူးဝန်ကြီးတို့ဘက်ကစောင့်မှုအစီအစဉ်လဲရှင်။
ဟိုကျွန်တော်တို့ကတော့2010ပြည့်နှစ်တုန်းကတော့နောက်ဆုံးချိန်အထိကျင်ညာတာသူတို့10ရက်ကြာခဲ့တာပေါ့လေအဲကျွန်တော်တို့ကတော့ရွေးကောက်ပွဲဗနနေရာအထိအဲသူဘယ်ပါတီကနိုင်သွားပြီဆိုတာတွေကိုပြည်အောင်ရွေးကောက်ပွဲကော်မရှင်ကတရားဝင်အတည်ပြုတဲ့အချိန်ဒါကိုကျွန်တော်ပြောတာပါခင်ဗျာ
ဟုတ်ကဲ့ဆိုတော့အခုပြီးသွားတဲ့ရွေးကောက်ပွဲနဲ့အခုလက်ရှိပေါ့နော်ဒီကနေ့အထိကျင်ညာထားတဲ့ရွေးကောက်ပွဲရလဒ်တွေအပေါ်မှာရောတမရာကြီးနေနေရောဘယ်လိုသဘောထားရှိပါလဲရှင်ဝင်းကြီးဘာများသိထားတာရှိပါလဲရှင
်တမရာဆိုတော့တမရာကြီးကသူအချိန်ချင်းပြောခဲ့သလိုပဲဒီ2015ခုနှစ်ရွေးကောက်ပွဲကိုအမျိုးသားရေးတာဝန်ဖြစ်တဲ့နိုင်ငံရဲ့ဂုဏ်သိက္ခာအနေနဲ့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်အောင်ဆိုကြိပေးခဲ့တယ်အဲ့ဒီကြိတိုင်းကျွန်တော်ဆောင်ရွက်နိုင်ခဲ့ပါတယ်ဒုတိယချက်ကတော့ဒီရွေးကောက်ပွဲကိုတည်ငြိမ်အေးချမ်းစွာနဲ့လွတ်လပ်ပြီးပြည်အမြတ်တော်ကျင်းပနိုင်ခြင်းဟာကျွန်တော်မြန်မာနိုင်ငံပြည်သူတွေရဲ့အောင်ပွဲဖြစ်သလိုတမရာကြီးဦးသိန်းစိန်ရဲ့နိုင်ငံရေးပြည်ပြောင်းလဲမှုများရဲ့အောင်ပွဲလို့လည်းပြောလို့ရပါတယ်။ဘာကြောင့်လဲဆိုတော့ဒီလိုမျိုး2010ရွေးကောက်ပွဲကိုသတိမောက်ခဲ့တဲ့နိုင်ငံရေးအင်အားစုတွေပါဝင်လာအောင်ပြည်သူတွေပို့ပြီးတော့လွတ်လပ်တက်ကြွသောနိုင်ငံရေးလှုပ်ရှားမှုတွေလုပ်နိုင်အောင်လိုအပ်တဲ့နိုင်ငံရေးခင်းကျင်းအားလုံးကိုတမရာကြီးဦးသိန်းစိန်ရဲ့ပြည်ပြောင်းလဲမှုကပေါ်ဆောင်ပေးခဲ့တာကြောင့်အဲရွေးကောက်ပွဲရလနဲ့ပတ်သက်လို့ပြောရရင်တော့ဗျာကျွန်တော်တို့အစိုးရအဖွဲ့အစည်းတွေကကျန်တဲ့ဒီမိုကရေစီနိုင်ငံတွေကအစိုးရတွေလို့သူ့ရဲ့တပ်တန်းမှလှုပ်ဆောင်ချက်တွေတခုတည်းအတွက်ပဲတုံ့တက်ခံရမှုပဲနဲ့ကျွန်တော်တို့ကလွန်ခဲ့တဲ့နှစ်ပေါင်း50ကျော်မှဖြစ်ခဲ့တဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့မှပါတခါတည်းပြည်သူတွေကဝေမံတုံ့တက်ခြင်းကိုခံရတဲ့ကြောင့်မလို့ရွေးကောက်ပွဲရလမှာတော့ကျွန်တော်တို့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်မှပြတ်တက်နိုင်ရမယ့်သဘောမျိုးဖြစ်နေတယ်လို့ကျွန်တော်တို့မြင်ပါတယ်
ဟုတ်ကဲ့ရှင်ဒီ NLD ပါတီရဲ့ကုထတော်ဆန်းစုကြည်ကလည်းသူတို့ပါတီအနေနဲ့ပေါ့နော်အခုလာမယ့်ရွေးကောက်ပွဲမှာ84ရာခိုင်နှုန်းလောက်နိုင်ရနိုင်တယ်ဒါကြောင့်မလို့သူတို့အနေနဲ့ပေါ့နော်အစိုးရဖွဲ့နိုင်မယ်လို့လည်းသူတို့ကသုံးသပ်ထားပါတယ်ဆိုတော့ NLD ပါတီသာအစိုးရဖွဲ့နိုင်ရင်ဒီတက်မတော်မှာရှိတယ်ပေါ့နော်တက်မတော်တရားစုတစ်ခုလုံးကဒီ NLD ပါတီအစိုးရဖွဲ့တာကိုလက်ခံမဲ့သဘောရှိပါလားရှင်ဝင်းကြီးဘယ်လိုမြင်ပါလဲရှင်
သမရကဝိယုကလည်းရွေးကောက်ပွဲနေ့မှာပြောထားပြီးဖြစ်ပါတယ်ကျွန်တော်တို့ပြည်သူတွေရဲ့ဆုံးဖြတ်ချက်တိုင်းလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကပေါ်ထွက်လာတဲ့ရလဒ်ကိုလက်ခံပြီးလို့ပြောပြတာဖြစ်ပါတယ်ဒါကြောင့်မလို့ပေါ်ထွက်လာတဲ့ရွေးကောက်ပွဲကနေဖွဲ့စည်းလာမယ့်အစိုးရဖွဲ့နဲ့အဖွဲ့ချုပ်အခြေခံဥပဒေမှာသတ်မှတ်ထားတဲ့အတိုင်းလိုက်နာဆောင်ရွက်မှာဖြစ်ပါတယ်ဒါပေမဲ့ဒီနေရာမှာတခုသတိပြုလိုတာကတော့လူတွေကတက်မတော်ကိုပဲသဘောထားကိုပဲမေးနေမယ်လေနောက်မှပေါ်ထွက်လာမယ့်အစိုးရအနေနဲ့ကရောတက်မတော်ကိုလှုပ်ဖော်ကြိုင်ပွဲအနေနဲ့ရှုမြင်မှလားဒါမှမဟုတ်ရင်မလို့လားတဲ့အင်အားစုတစ်ခုအနေနဲ့မြင်ပါလားဒါကိုလည်းခင်ဗျားတို့မေးဖို့ကောင်းတယ်လို့မြင်ပါတယ်။ဘာကြောင့်လဲဆိုတော့ဒါရွေးကောက်ပွဲအလွန်ကာလမှာအရေးကြီးတဲ့ကိစ္စကငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုဖော်ဆောင်နိုင်မှုနဲ့ပြည်နေအေးချမ်းမှုကိုထိန်းသိမ်းနိုင်မှုဖြစ်ပါတယ
်။ဟုတ်ကဲ့ဒီနေ့ပဲလေကျွန်တော်တို့ G Channel News Asia နဲ့ဒေါက်တာဆန်းစုကြည်ရဲ့အင်တာဗျူးမှာဖတ်လိုက်ရတာကခုလွှတ်တော်ထဲမှာတက်မတော်သားလွှတ်တော်ကိုယ်စားလှယ်25ရာခိုင်နှုန်းရှိတယ်။ဒီ25ရာခိုင်နှုန်းရှိတာဟာဒီမိုကရေစီနည်းလမ်းမကျဘူး။အဲ့တော့အချိန်တန်ရင်ဒီတက်မတော်သား25ရာခိုင်နှုန်းကလွှတ်တော်ရဲကနေထွက်သွားရမယ်။ဒါပေမဲ့ဘလို့ထွက်သွားနိုင်မလဲဆိုတဲ့လမ်းကြောင်းကိုဟလာညှိနှိုင်းဆွေးနွေးပြီးတော့လက်ခံနိုင်တဲ့အထိသွားနိုင်ဖို့လိုမယ်လို့ဒေါက်တာဆန်းစုကြည်ကပြောပါတယ်။ဆိုတော့ဒီလိုမျိုးတွေကိုဟလာညှိနှိုင်းဆွေးနွေးလာမယ်ဒီတက်မတော်သားတွေအနေနဲ့လက်ခံနိုင်ပါမလားရှင်။ဘလို့ခြေနေမျိုးတွေရှိလာနိုင်မယ်လို့ဝန်ကြီးထင်ပါလဲရှင်။
2008ခုနှစ်ဖွဲ့စည်းပုံခြေခံဥပဒေရဲ့ဒီရချက်တစ်ခုကတော့မြန်မာနိုင်ငံရေးမှာအဓိကအင်အားစုတွေဖြစ်တဲ့ဗမာနိုင်ငံရေးပါတီတွေနောက်တိုင်းရင်းသားအင်အားစုတွေနောက်တစ်ခါတပ်မတော်ရဲ့၃ယောက်ပေါင်၃ဘွဲ့ဟာအတူလက်တွဲလုပ်ကိုင်နိုင်မယ့်နိုင်ငံရေးအခင်းအကျင်းတစ်ခုကိုဖန်တီးပေးခဲ့တာပေါ့။အဲ့ဒီဖန်တီးပေးမှုကြောင့်တပ်မတော်25ရာခိုင်နှုန်းပါဝင်ခဲ့တယ်လို့အဲ့ဒီဖန်တီးမှုကြောင့်လည်းဒီကနေ့ကျွန်တော်တို့ပြီးခဲ့တဲ့၄နှစ်အတွင်းမှာမ မြင်ရတဲ့သူထက်တန်ယူမရှိတဲ့သူပြင်ပြောင်းလဲမှုလုပ်ငန်းတွေကိုဆောင်ရွက်နိုင်တာပေါ့အဲ့တော့နောက်တစ်ဆင့်ကိုဆက်ပြီးတော့သူပြင်ပြောင်းလဲလုပ်ငန်းကိုဆောင်ရွက်တော့မယ်ဆိုရင်တော့ခုနကျွန်တော်ပြောသလိုပဲအဲ့ဒါတမတော်ကိုလုတ်ဖော်ကင်တဲ့အနေနဲ့မြင်လို့တယ်အဲ့ဒါကတမတော်ကလည်းအချိန်ချင်းပြောခဲ့ပြီးဒီချိန်မှာနိုင်ငံရေးရတည်ငြိမ်မှုတွေရှိလာတယ်အားလုံးသဘောတူတဲ့ချိန်ကျရင်ပေါ်စည်းပုံအခြေခံဥပဒေကိုပြင်မယ်လို့ပြောပြီးပါပြီဒါကြောင့်မလို့တမတော်ပါဖို့မလိုတော့ဘူးဆိုတာကသီအိုရီရမှိုင်းမယ်သူတစ်ဖြည်းဖြည်းဘယ်လိုထွက်ခွာသွားအောင်လုပ်မယ်ဆိုတဲ့နီလန်းကတော့ကျွန်တော်နိုင်ငံရေးအခြေအနေနဲ့လက်တွေ့ကြဖို့လိုမယ်လို့တော့ကျွန်တော်မြင်ပါတယ်ဒါကတော့ကျွန်တော်ဘေးကနေသုံးသက်တဲ့အမြင်ပေါ့
ဟုတ်ကဲ့နောက်ဆုံးမေးခွန်းလေးမေးချင်ပါတယ်ရှင်ဝင်ကြီးဦးရထွတ်အခုဒီဝင်ကြီးရဲ့ရှေ့ပေါ့လုပ်မယ်လုပ်ငန်းစဉ်လေးတွေရှေ့ဘယ်လိုသွားမလဲဘယ်လိုဆက်ပြီးတော့တာဝန်တွေယူမလဲဝင်ကြီးရဲ့ဒီရှေ့အခြေအနေလေးလည်းသိချင်ပါတယ်ရှင်ဟုတ်ကဲ့
ပထမဆုံးကတော့ဗျာကျွန်တော်တို့အခုကျွန်တော်လက်ရှိလုပ်နေတာကတော့တက်လာမယ်အစိုးရနောက်ပြန်ကြိုင်ဝင်ကြီးချက်တာဝန်ယူမဲ့လူကိုစနေကြဆွဲပြောင်းနိုင်မှုပြင်ဆင်နေတယ်နေ့ကတော့သူ့ကိုတွေ့ပြီးတဲ့အခါမှာတော့ကျွန်တော်ကငိမ့်စားဝန်တန်းတဦးအနေနဲ့အဲ့ဒါကျွန်တော်အေးချမ်းချမ်းအနာမိသားစုနဲ့သူအားယူမှာပေါ့သုံးကတော့ကျွန်တော်အတဲ့ရွေရကျွန်တော်လုပ်နိုင်သေးတဲ့အများပြည်သူနဲ့ဆိုင်တဲ့လုပ်ငန်းတွေမှာတော့ကျွန်တော်ပါဝင်ဆောင်ရွက်မယ်လို့ကျွန်တော်သုံးဖြတ်ထားပါတယ်
ဟုတ်ကဲ့ဝင်ကြီးခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်